မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပြည်လည်မှုရဖို့လို့ရည်ရွယ်ပြီးတော့တိုင်းရင်းသားပေါင်းစုံပါဝင်တဲ့ညီလာခံတစ်ခုကျင်းပပေးမယ်ဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေဘက်ကပြောနေပေမဲ့လည်းပဋိပက္ခတွေကတော့ဆက်ပြီးဖြစ်ပွားနေသေးတာကြောင့်တန်တရားဖြစ်စရာတွေရှိနေပါတယ်။အထူးသဖြင့်တော့ဒုက္ခသည်တွေထောင်တောင်းချပြီးထွက်ပြေးတိမ်းရှောင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာကတိုက်ပွဲတွေဆက်ဖြစ်ပွားနေသေးတာမို့လို့မြန်မာအနာဘိုင်တွေဘက်ကအပြောနဲ့အလုပ်မညီဘူးလို့ကချင်လွတ်မြောက်ရေးအဖွဲ့ KIO ကတုံ့ပြန်ခဲ့ပါတယ်။ဒီအကြောင်းကိုတော့မန္တနာချမ်းကစုံစမ်းထားတာမို့လို့အပြည့်အစုံပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။နေပြည်တော်မှာဇူလိုင်လ၁ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌမြေထောင်ဝန်ကြီးဦးအောင်မင်းကမြန်မာနိုင်ငံမှာထာဝရငြိမ်းချမ်းရေးရဖို့အတွက်အဆင့်၃ဆင့်ရှိတဲ့ဒီပြစ်ခတ်ရဆဲဖို့နိုင်ငံရေးရတွဲဆောင်ဆွေးနွေးဖို့နဲ့2015ခုနှစ်မတိုင်ခင်တိုင်းရင်းသားပေါင်းစုံပါဝင်တဲ့ညီလာခံတစ်ခုကျင်းပဖို့ဆိုတဲ့လမ်းပြမြေပုံအတိုင်းအကောင့်ထက်ဖို့ဆောင်ရွက်နေတဲ့အကြောင်းကိုပြောဆိုခဲ့ပါတယ်။ဒီလိုငញ្ញញရအောင်ကြိုးပမ်းတဲ့နေရာမှာလဲပုံမှုအဆင့်ပြေစေဖို့ဒီလာတဲ့ရန်ကုန်မှာငញ្ញញစင်တာတစ်ခုကိုဖွင့်လှစ်သွားမှာဖြစ်တယ်လို့လဲဝန်ကြီးဦးအောင်မင်းကအခုလိုပြောဆိုခဲ့ပါတယ်
။ဆက်တာဘာလို့လဲဆိုရင် This coordinator ကို coordinator ဘယ်လိုလဲလို့လဲဒီမနာဖွဲ့နေတဲ့ဒီကတိုင်းရင်းသားနေတဲ့ဒီကနိုင်ငံတော်ဆိုးရတယ်ဒီဓာတ်ရက်မှာပြစ်ဆက်တာနေဟောကိုတည်းတည်းလို့ဆိုတော့အဲ့ဒီဆက်ကြဖို့မိလေကိုဒီကအဲ့ဒီမှာချင်းမျိုးဝင်ထွက်လို့ရအဲ့ဒီပြစ်ဆက်ကြမှာဘာပါလဲဆိုရင်ပြစ်မီဒီယာကိုချွာပါအဲ့ဒီမီဒီယာတွေဒီပြစ်ဆက်ပတ်သက်တဲ့ဒရိုက်တို့အချိန်ယူတဲ့အပြခါရထုတ်ပြန်ကြည့်တာပေါ့ဂျာလေထုတ်ပြန်အောင်စူးစမ်းနောက်ပြည့်တဲ့အခါမှာတော့ Facebook ထုတ်တဲ့အကြောင်းစာနေတယ်။ဒီကကသတင်းတွေကျွန်တော်ရောက်ရောက်တင်နေတယ်။ဒီကကတင်နေတယ်။ဒါကိုအချိန်ပြည့်ဆက်တော်လေးရတယ်ဆိုတာကိုဒီမှာဟိုသင်ပြပါတယ်။
အခုလိုဝင်ကြီးဦးအောင်မင်းကပြောဆိုခဲ့ပေမဲ့တိုင်းရင်းသားဒေသတွေမှာအထူးသဖြင့်ကချင်ဒေသဘက်မှာတိုက်ပွဲတွေကဇက်တိုက်ဖြစ်ပွားနေတာကြောင့်အစိုးရဟာပြောနဲ့အလုံးမညီဘူးဆိုပြီး KIO ကချင်လွတ်မြောက်ရေးအဖွဲ့ကအခုလိုတုံ့ပြန်ခဲ့ပါတယ်
။ဒီဦးအောင်မင်းပြောတဲ့ကိစ္စကလည်းကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးမှုဟာပြောတဲ့အပိုင်းနဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောတဲ့ကိစ္စတွေကနည်းနည်းကွဲလွဲမှုရှိနေတယ်။ဒီတမတပြောဆိုရတဲ့ Roman အဆင့်၃ဆင့်ကိုကျွန်တော်ဘက်ကဒီတိုင်းလားဘက်ကဒီအတိုင်းတော့ကျွန်တော်ကဘယ်လိုမှဒီလက်ခံနိုင်စရာအကြောင်းမရှိတဲ့အကြောင်းကိုဒီတွေ့ဆုံမှုတိုင်းမှာလည်းဒီကိစ္စပြောပြတာဖြစ်တယ်။အဲ့ကိစ္စတွေကိုကျွန်တော်တိုင်းသားတွေကအမှန်တကယ်လက်ခံနိုင်လို့လားမလက်ခံနိုင်ဘူးဆိုတာကိစ္စကိုသူဆွေးရဘက်တော့တိတ်ပြီးတော့ထိပ်ပြီးစဉ်းစားတာမှရှိပဲနဲ့သူလူချင်းတဲ့ပုံစံအတိုင်းပဲသူတို့တွန်းသွားသူတွန်းသွားတဲ့ဆွဲသွားတဲ့ပုံစံလေးပါ2008ခုစစ်ပွန်ချိန်ကဥပဒေတွေကလက်ခံနိုင်တဲ့အကြောင်းအရာပေးနိုင်တဲ့အကြောင်းအရာရှိရင်တော့ဟိုခွင့်ပြုပေးပြင်ဟို2008ခုစစ်ပွန်ချိန်ကဥပဒေပါမှာပါတဲ့အချက်ကိုတော့ဘယ်လိုမှမပေးနိုင်ဘူးဆိုတဲ့ကိစ္စပြန်ပြောလာတယ်ဒီကိစ္စတွေဟာကျွန်တော်ရဲ့ဒီဟိုပြောဆိုထားတဲ့တင်ပြထားတဲ့အချက်တွေတောင်အများကြီးကွဲလွဲမှုရှိတယ်လို့ပြောလို့ရတယ်ခင်ဗျာ
လက်ရှိကချင်ပြည်နယ်တွင်းမှာတိုက်ပွဲတွေဟာတစ်နေ့ကိုအနည်းဆုံး3ချိန်ဖြစ်ပွားနေပြီးတော့ဇွန်လတလထဲမှာတင်တိုက်ပွဲပေါင်းအကြိမ်ကြီး100ကျော်ရှိခဲ့တယ်လို့လည်းဦးလာနန်းကပြောပါရယ်အထူးသဖြင့်အခုရက်ပိုင်းအတွင်းမှာ KIA ထိန်းချုပ်ရာတပ်မဟာ1နဲ့တပ်မဟာ5ဒေသတွေမှာတိုက်ပွဲတွေပြင်းထန်ပြီးတော့မြန်မာစစ်တပ်ဘက်ကထွက်ပြေးလာတဲ့စစ်သားတွေလည်း KIA လက်ထက်မှာရှိနေတယ်လို့ဦးလာနန်းကအခုလိုဆက်ပြောပြပါရယ်
အဲဒီလွန်ခဲ့တဲ့4ရက်နောက်ကလည်းဒီကျော်ရဲ့ဒီလိုက်စာနဲ့အနည်းဆုံးပြည့်တဲ့ကြားရတပ်စခန်းဘက်မှာတပ်ပွဲကနေရက်အပြင်းထန်ဖြစ်ခဲ့တာမျိုးရှိတယ်။အဲကျွန်တော်ဘက်ကလည်းထိခိုက်မှုရှိတယ်ခင်ဗျာ။သူတို့ဒီအစိုးရစစ်တပ်ဘက်မှာလည်းထိခိုက်မှုတော့တော်တော်များများရှိပါရဲ့။နောက်ပြီးတော့ဖြေးနေတာပဲပြောပေါ့ဗျာ။ဖြေးပြလာတဲ့သူရေးပေါ်ဒီမှာရှိတယ်ခင်ဗျာ။အယောက်30ကျော်ရှိတယ်။တော်တော်များများဟာကလေးစစ်သားတွေပါတယ်။အချို့ဆိုရင်ဟို73နှစ်74နှစ်အရွယ်ကလေးတွေလည်းပါတယ်ခင်ဗျာ။အဲဒီကိစ္စကိုဒီဦးအောင်မင်းကိုလည်းကျွန်တော်ဘက်ကကုစရေဒီကအတိပေးပြီးတာဖြစ်တယ
်အခုလို KIA နဲ့မြန်မာဆိုရတက်တေကြဖြစ်နေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးကြရတဲ့စစ်ပြေးဒုက္ခသည်ဥယေဟာလည်းတနေ့တခြားတိုးလာနေပြီးအခုဆိုရင်ဒုက္ခသည်ဥယေတသိန်းနီးပါးရှိသွားပြီလို့ဒုက္ခသည်အရေးဆောင်ရွက်ပေးနေသူတွေကပြောပြပါဗျ KIA နဲ့မြန်မာဆိုရကြာ18နှစ်ကြာတိဆောက်ခဲ့တဲ့ပြစ်ခတ်ရစဲရေးဟာ2011ခုနှစ်ဇွန်လကုန်မှပြတ်သွားခဲ့တာပါတနှစ်ကျော်ရှိလာပြီဖြစ်တဲ့ကာလအတွင်းအကြိမ်ကြိမ်တွဲဆုံခဲ့ပေမဲ့လို့အခုထိပြေလည်မှုရတဲ့အဆင့်မှမရှိသေးပါဘူးဒီဇူလိုင်လထဲမှာတော့နှစ်ဖက်တပ်တွေနေရာချထားရင်းနဲ့တပ်အင်အားလျှော့ချရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ပထမဦးဆုံးအကြိမ်အနေနဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းကိုတိုင်လာရောက်မှာဖြစ်ပြီးတော့မြေထောင်ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ KIO တို့ထပ်မံတွဲဆုံမှာဖြစ်ပါတယ်ဒါပေမဲ့နေရာသတ်မှတ်ချက်အဆင့်မပြေသေးတာကြောင့်ဘယ်နှစ်တွေ့ပြမယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ဦးလာနန်းကပြောပြခဲ့ပါရှင်